လွတ်တော်ကိုယ်စားလှယ်တွေကိုတပ်ဆိုင်ရာမဲဆန္ဒရှင်တွေကကိုယ်စားလှယ်အဖြစ်ကနေပြန်လည်ရုပ်သိမ်းဖို့တောင်းဆိုနိုင်တဲ့ဥပဒေမျိုးထားရှိသင့်တယ်လို့မြင်ကြသူတွေရှိတယ်လို့အခြေခံဥပဒေပါပုံမှန်396ကမလိုအပ်ဘူးလို့မြင်ကြသူတွေလည်းရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ကကြီးကနေ၅အထိပြဋ္ဌာန်းချက်အရရွေးကောက်တင်မြှောက်ပြီးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုမဲဆန္ဒရှင်100ကိုင်းတုံးကကိုယ်စားလှယ်အဖြစ်ကနေပြန်လည်ရုပ်သိမ်းပေးဖို့တင်ပြလာမယ်ဆိုရင်တရားစုရွေးကောက်ပွဲကော်မရှင်ကစုံစမ်းစစ်ဆေးရမယ်လို့ဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကပုံမှန်396ခါခွေးကိုမဲဆန္ဒရှင်100ကိုင်းတုံးမဟုတ်ပဲ20ရာခိုင်နှုန်းကတောင်းဆိုမယ်ဆိုရင်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းဖို့ကော်မရှင်ထံတင်ပြနိုင်တယ်လို့ပြင်ဆင်ပြထမ်းတဲ့အကြောင်းမနေ့ကပြည်အောင်စုလွှတ်တော်မှာဆွေးနွေးခဲ့ပါတယ်။100ကိုင်းနှုန်းဟာလွှတ်တော်ကိုယ်စားလှယ်အဖြစ်ကအလွယ်တကူပြန်လဲရုပ်သိမ်းခွင့်ရှိတာကြောင့်ရှုပ်ထွေးလာနိုင်တဲ့အခြေအနေတွေဖြစ်နိုင်တယ်လို့ယူဆတာကြောင့်အခုလိုဆွေးနွေးခဲ့တာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကသူ့ရဲ့ဆွေးနွေးချက်ကိုပြောပါတယ်။
ပါတီတွေကလည်းအခုကပြိုင်ဆိုင်မှုတွေတိတ်ပြီးတော့ပြင်းထန်တယ်လေ။ဟိုပုံကိုရေးမကြေလည်တာတွေရှိမယ်။နောက်တစ်ခါပါတီတွေအပြိုင်တဲ့အခါမှာကို100ခိုင်နှုန်းဆိုတဲ့ပမာဏကအလွယ်တကူစုစည်းပြီးတော့ကိုယ်စားလှယ်ကိုပြန်ဖြုတ်ချဖို့အတွက်ကိုပြင်ဆင်လို့ရတယ်။ဒီနေရာမှာတချို့ကလည်းပယ်ဖြတ်ပြီးတော့ဒါကိုမထားတော့ဘူးဆိုတော့ကျွန်တော်တို့ကဖြစ်စေချင်တာမဲဆန္ဒရှင်တွေရဲ့အခွင့်အရေးကိုကျွန်တော်တို့ပေးရလိမ့်မယ်။
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့တရားကိုင်းနှုန်းအတိုင်းသာဆက်လက်ထားရှိဖို့ကိုထောက်ခံတယ်လို့သူ့ရဲ့သဘောထားကိုပြောပါတယ်
။တရားကိုင်းနှုန်းကျွန်တော်ကလုံးဝမလျှော့ဘူး။ကျွန်တော်တယောက်ထက်သဘောနော်။တရားကိုင်းနှုန်းကတင်ပြရင်ထွက်သွား။မကြောက်တင်လိုက်လေ။လာပြောဦးလာဆွေကိုတရားကိုင်းနှုန်းလာပြောခုထွက်သွားမယ်။
လွှတ်တော်ကိုယ်စားလှယ်တဦးကိုပြန်လဲရုပ်သိမ်းနိုင်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းထားပေမဲ့လက်တွေ့မှာအရေးယူနိုင်တဲ့နည်းဥပဒေတွေမရှိတာကြောင့်လွှတ်တော်တက်တန်း၄နှစ်ကျော်ကာလအတွင်းမှာအရေးယူဆောင်ရွက်မှုတွေမရှိခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းကကြီးမြင့်နိုင်တောင်ဩကလာပမြို့နယ်တွေအပြင်ပဲခူးတိုင်းအတွင်းကပေါင်းတယ်နဲ့မန္တလေးတိုင်းအတွင်းကတံတားဦးမြို့နယ်တွေမှာသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကိုပြန်လည်ဖြုတ်ချဖို့ကြိုးပမ်းမှုတွေရှိခဲ့ပါတယ်။လက်တွေ့မှာအလုံးမဖြစ်ဘူးလို့မုံရွာမြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူကိုရာဇာကသူ့ရဲ့အတွေ့အကြုံကိုပြောပါတယ်။
တော့ကိုကြောက်ကသူတို့တာရွတ်ပေါ်ပဲတကယ်တော့ကျွန်တော်တို့ပြည်သူလူထုပါဗျာမကြိုက်လို့ကျွန်တော်တို့ဒီစံနှပ်ပြည့်တယ်ဆိုရင်သူတို့ဘက်ကဘာမှတောင်းခဲ့မပေးဘူးအဓိကဘယ်မှာကြည့်လဲဆိုပဇွန်တော်မျိုးနယ်မှာဖြစ်သွားခဲ့ပြီလေလွတ်တော်မကိုသဘောမကျလို့တင်ပြတဲ့ခါကျတော့လေသူတို့လက်မကန်တာအဲ့မျိုးတွေကျွန်တော်ဖြည့်ပြက်ခဲ့တဲ့ဟောနယ်တွေတော်တော်များများကြည့်တယ်ဗျာ
ပုံမှန်396ခါခွေးနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုလက်ခံသူတွေရှိတယ်လို့အဲဒီပုံမှန်ဟာပယ်ဖြတ်တဲ့နယ်ဆိုတဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားကိုလက်ခံသူတွေလည်းရှိလာပါတယ်တရားလွှတ်တော်ရှင်းနေဦးသိန်းတန်းဦးကပုံမှန်396ဟာမရှိတဲ့ပုံမှန်ဖြစ်တယ်လို့သူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်
ကျွန်တော်တိုင်ဦးရဲ့အထင်ကတော့အဲ့ဒါမလို့ရဘူးဗျာသူ့တက်တန်း9နှစ်ပဲရှိတာလေနေရီရရတော့အာကြံ့ခံကြီးကကျန်တဲ့လူတွေလိုက်ပြီးတော့စီယုံလုံးဆိုတော့ဒီလူချုပ်ချအောင်ရုပ်ောက်ပွဲမဟုတ်ပဲနဲ့လေအဲ့ဒါမျိုးတွေမလို့လားအတေဖြစ်လာနိုင်တယ်ဒီကာနတက်တန်းတစ်ခုတော့ငကိုရွေးတွေကရှင်းကျင်ပြီးတော့ရွေးပေါ့ဒီဟာကိုတကယ်ပြည်သူလူထုကိုစားပြုမပြုဆိုတာကိုရွေးနိုင်ရတဲ့ကိစ္စပဲအဲ့တော့လုံရင်တက်လန်းနဲ့မှအเจ้าတစုံတရားနဲ့ဟိုဟာကြောင့်မဖြစ်ဘူးဒီဟာကြောင့်မဖြစ်ကျွန်တော်တော့မလို့တင်မလို့ထင်တယ်
တချို့ကတော့လွတ်တော်ကိုယ်စားလှယ်ဆိုတာပြည်သူကရွေးကောက်တင်မြှောက်တာဖြစ်ပြီးပြည်သူတွေရဲ့လိုအပ်ချက်ကိုမဆောင်ရွက်ပေးနိုင်ရင်ပြန်လည်ဖြုတ်ချရေးအတွက်တောင်းဆိုနိုင်တဲ့အခွင့်အရေးတွေရှိသင့်တယ်လို့ရှုမြင်ကြပါတယ်ဥပဒေပညာရှင်လည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာညွညွသိန်းကပုံမှန်396ကိုပြင်ဆင်ပြီးဆက်လက်ထားရှိသင့်တယ်လို့ပြောပါတယ်
ကျေဘူးကပြောမယ်ဆိုရင်တော့ပြည်သူလူထုကအာဏာအနှင်းထားတဲ့တတော်ကိုယ်စားလှယ်တွေဆိုတော့ပြည်သူလူထုကသူတို့မတိုင်ခံလုံတဲ့အကြောင်းပြချက်ရှိတယ်လက်ခံနိုင်တဲ့သက်သေကံထောက်ထားတွေရှိတယ်ဆိုလို့ရှိရင်အချိန်လေးပြန်လည်ရုပ်သိမ်းနိုင်ခွင့်ရှိရမှာပေါ့ဒါလူထုရဲ့အခွင့်အရေးပဲပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့အထူးသက်သက်ဥပဒေတစ်ခုကတော့လိုတာပေါ့နော်တိုင်းတဲ့လူတွေကတိုင်းတိုင်းရုပ်ောက်ပွဲကော်မရှင်ကပြန်လည်ရုပ်သိမ်းပေးနေရတဲ့အခြေအနေတွေမဖြစ်အောင်ပေါ့နော်မလိုလားအပ်တဲ့ရှုပ်ထွေးတဲ့အခြေအနေတွေမဖြစ်အောင်လို့အဲ့ဒီမဲဆန္ဒနယ်မှာရုပ်ောက်ပွဲတို့ကမဲဆန္ဒရှင်ဘလောက်လာပြီးလာပေးတဲ့ရှားခိုင်နှုံးပေါ်မူတည်ပြီးတော့ပြန်ပြီးတော့ဖြုတ်သိမ်းနိုင်တဲ့ရှားခိုင်နှုံးကိုလည်းတတ်မှတ်တာအကောင်းဆုံး
ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 396 ကကြီးအရာလွှတ်တော်ကိုယ်စားလှယ်တဦးကနိုင်ငံတော်ကိုတစ္ဆာဖောက်ရင်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ဖျက်ရင်အကျင့်သိက္ခာပြက်ပြားရင်ဖွဲ့စည်းပုံအခြေခံဥပဒေပါလွှတ်တော်ကိုယ်စားလှယ်အရေးအချင်းပြက်ယွင်းရင်ဥပဒေရပေးအပ်တဲ့တာဝန်တွေကိုကျေပွန်စွာမထမ်းဆောင်ရင်လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခွင့်ရှိတယ်လို့ဖော်ပြထားပါတယ်အခုကျင်းပနေတဲ့ပြည်အောင်စုလွှတ်တော်ကပုံမှန် 396 ခါခွေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်မယ်ဆိုတာစောင့်ကြည့်ရအောင်မှာဖြစ်ပါတယ်ရှင်